မြန်မာနိုင်ငံကလိုအပ်နေတဲ့လူတွေကိုလူသားချင်းစာနာတောက်ထားမှုအကူအညီတိုးပေးကြဖို့အစ္စရေးနဲ့ဟာမတ်စ်တို့သဘောတူညီချက်ရသွားတာနဲ့ဆက်နွယ်ပြီး UNOCHA ကကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးပေါင်းစပ်ညီနေမှု Lynn Hastings ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တိုက်ပွဲတွေဟာပြုပြနေရတဲ့အပအဝင်နေရအများပြားမှာပြင်းထန်နေပါတယ်လို့ Miss Hastings ကဗိုလ်ထုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းစကိုင်းတိုင်းပြည်ပြည်နယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းတွေမှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂကဆိုပါတယ်။အောက်တိုဘာလ26ရက်နေ့တိုက်ပွဲတွေပြင်းထန်လာကြတဲ့ကဆိုရင် OPA ပြည်စစ်ရှောင်ကြားသူပေါင်းနိုဝင်ဘာလ22ရက်နေ့ထိ 28,600 ကျော်ရှိပြီးဆက်လက်တိုးများလာပွဲရှိတယ်လို့ UNOCHA ကခန့်မှန်းပါတယ်။လူတွေအရေးပေါ်လိုအပ်နေကြတာကတော့ဝယ်စရာငွေကြေးစားနပ်ရိက္ခာနေစရာတကွေတန်ရှင်းပစ္စည်းတွေအခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ဘေးအန္တရာယ်ကနေအကာအကွယ်ပေးတာပဲဖြစ်ပါတယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုစီမံကိန်းလိုအပ်ချက်ရဲ့28ရာခိုင်နှုန်းပဲရမွေရရှိခဲ့တယ်လို့လည်း Miss Hastings ကပြောပါတယ်။တတိုင်းကလုံးမှာ OPA ပြည်ထွက်ပြေးနေကြသူနှစ်တန်းရှိနေပြီးသူတို့ကိုထိထိရောက်ရောက်ကူညီနိုင်ရေးအတွက်ရမွေနဲ့အကူအညီပေးဖို့လိုအပ်နေပါတယ်လို့လည်း UNOCHA ကပြောကြားလိုက်ပါတယ်။